ပါကစ္စတန်နိုင်ငံကလွတ်တော်ယူကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အာဇာဒမဟာအမေရိကန်ဦးဆောင်တဲ့ပါတီအနိုင်ရကြောင်းယူကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်။ဒါပေမဲ့လွတ်တော်မှာအများစုဖြင့်အနိုင်မြင်ရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တိုင်းကီအစ္စလာမ်ပါတီအနိုင်ရကြောင်းပါတီကောင်းဆောင်ခံကမနေ့တုန်းကကြေညာခဲ့ပြီးနိုင်ငံတွင်းမှာပဲကော်မရှင်ရဲ့ကြေညာချက်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်။အနိုင်ရပါတီကောင်းဆောင်ဖြစ်ရုပ်မြင်သံကြားကမင်းကုန်းပြောရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစီရင်မွေးတည်မှုနဲ့အချင်းချင်းခြားခြားမှုတွေကိုတက်ပြတ်သွားဖို့လဲခရီးပြူခဲ့တာပါ။ဗိုလ်သူတွေကချင်းပါတဲ့လွတ်တော်ယူကောက်ပွဲမဲရတ်တီရဲ့90ရာခိုင်နှုန်းလောက်ရေးပြတ်ပြီးချိန်မှာပဲအနိုင်ရကျပါတီခေါင်းဆောင်ခံကကြီးညာခဲ့တာဖြစ်ပါတယ်။သူပါတီကအထက်ကပြန်လွတ်ဖြစ်တဲ့အချင်းချင်းခြားခြားမှုနဲ့ထောင်နိုင်ပြပေးခံထားသူဝန်ကြီးချုပ်နာဝေရှာဦးဆောင်တဲ့ MPLN ပါတီတဲ့တည်တသာအနိုင်အသာရထားတာပါ။ဒါပေမဲ့အထက်ကပြန်ပြတ်နိုင်ငံရေးပါတီအားလုံးဒီဘက်ကတော့ယူကောက်ပွဲမှာခံရပါတီအနိုင်ရအောင်ပထမမှုတွေရှိရကြောင်းဆွဆွဲထားကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျက်တမှုရှိကြောင်းကော်မရှင်ဥက္ကဋ္ဌဆာရမိုဟာမက်ရာဇာကအပြင်းအထန်ကောက်ွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်လုံးကြီးပုံလင်းညင်သာမှုမျက်တမှုရှိခဲ့ကြောင်းလည်းမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ပုံသူတွေကမဲရုံတွေပိတ်ပြီးမဲတွေစတင်ရေးဖက်ချိန်မှာအီလက်ထရောနစ်စနစ်ချေယုံမှုကြောင့်ရွေးကောက်ပွဲရလဒ်ချူထုတ်ပြန်မှုနှောင့်နှေးမှုတွေရှိကြောင်းလည်းကော်မရှင်ကအတိအကျပြောခဲ့တာပါ။အနိုင်ရပါတီခေါင်းဆောင်ခံကတော့ပါကစ္စတန်နိုင်ငံမှာအတန်ရှင်းဆုံးရွေးကောက်ပွဲဖြစ်နေပြောဆိုခဲ့သလိုမဲမတမမှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကူညီဖို့လည်းခရီးပြထားပါတယ်။